အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်ယူပြီးနောက်တစ်နေ့ဖြစ်တဲ့ကြေသပတင်းနေ့မှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုတားဆီးနိုင်ရေးကိုအရှိန်မြှင့်လှုပ်ဆောင်လာသလိုကျောင်းနဲ့စီးပွားရေးလုပ်ငန်းတွေစိတ်ချစွာပြန်ဖွင့်နိုင်မှုစ조사ရင်ကာဝယ်ဆင်းတဲ့စစ်ပစ္စည်းတွေတိုးထုတ်ဖို့ပါဝင်အမိန့်ထုတ်ပြန်ချက်10ခုကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။လာမယ့်လအတွင်းအမေရိကန်နိုင်ငံတစ်လုံးမှာဗဟုအစုအယထောက်ပံ့မှုနဲ့ဒေသဆိုင်ရာကာဝယ်ဆေးထိုးစင်တာပေါင်း100ကိုဖွင့်နိုင်ဖို့နဲ့တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေတိုးပြီးလုပ်ဖို့အတွက်စ조사နေပါတယ်။အခုချိန်ထိဆိုကာဝယ်ဆေးထိုးပြီးတဲ့အမေရိကန်နိုင်ငံသားက16တန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံသားတွေကြမ်းကြမ်းမာမာနဲ့လုံခြုံစိတ်ချစွာအလုပ်ခွင်ပြန်ပြီးဝင်နိုင်ဖို့နဲ့ဒီကာယောဂါကူးစက်မှုလျှော့ချနိုင်ဖို့တွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာရန်ပုံငွေ 1.9 ထရီလီယံထပ်ပြီးပေးဖို့အတွက်သမ္မတဘိုင်ဒန်ကလွှတ်တော်ကိုပန်ကြားထားမှုကိုအားဖြည့်တဲ့အနေနဲ့ဒီမိန့်တွေကိုထုတ်ပြန်တာဖြစ်ကြောင်းသမ္မတအင်ဂျူကပြောပါတယ်။အာဏာအလွှဲပြောင်းကာလအတွင်းထရမ့်အစိုးရအဖွဲ့ကပူးပေါင်းဆောင်ရွက်မှုမရှိဘဲဒီယောဂါအတွက်ကာဝယ်ဆေးဖြန့်ဖြူးရေးအစီအစဉ်တွေနဲ့ပတ်သက်ပြီးနားလည်အောင်သူတို့ရဲ့စ조사မှုကိုတားဆီးတာတွေရှိခဲ့တယ်လို့ဘိုင်ဒန်အဖွဲ့တာဝန်ခံအရာရှိတွေကပြောပါတယ်။ဒါပေမဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးအလက်စ်အဇာကတော့သူတို့ဟာပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းကစပြီးအရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့အကူပြောင်းကာလတာဝန်ခံအဖွဲ့နဲ့အချိန်ပေါင်း130ကျော်တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြောခဲ့ပါတယ်။